အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နိုင်ငံကိုကယ်ထုတ်လာခဲ့တဲ့နိုင်ငံသားတွေထဲမှာဝက်သက်ရောဂါဖြစ်ပွားနေသူတွေတွေ့ရှိရတဲ့အတွက်အာဖဂန်ကနေအမေရိကန်ကိုပြန်တန်းတဲ့လေယာဉ်တွေကိုခိတ္တဆိုင်းငံ့ထားတယ်လို့အမေရိကန်နိုင်ငံကပြောပါတယ်။အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့အကြံပေးချက်အရအခုလိုဆိုင်းငံ့ထားလိုက်တာလို့သမ္မတအိမ်ဗီဒိုရဲ့ပြောခွင့်ရယန်ဆာကီကသတင်းတောက်တွေကိုတောက်ချာနေမှာပြောပါတယ်။အမေရိကန်နိုင်ငံကိုရောက်နေတဲ့ဝက်သက်ရောဂါဖြစ်ပွားနေသူအာဖဂန်နိုင်ငံသား၄ဦးကိုပြီးခြားခွဲထားတယ်လို့လည်းအင်ဂျီရောပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဆိုင်းငံ့ထားတဲ့လေယာဉ်တွေဟာဂျာမနီနဲ့ကာတာနိုင်ငံတွေကအမေရိကန်အခြေစိုက်စခန်းတွေကနေပြန်တန်းလာတဲ့လေယာဉ်တွေဖြစ်ကြောင်း AP သတင်းမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားနဲ့တရားဝင်နေထိုင်ခွင့်ရှိသူ၃၂ဦးကိုတောက်ချာနေမနေ့အစောပိုင်းကကယ်ထုတ်နိုင်ခဲ့တယ်လို့လည်းသမ္မတအင်ဂျီရောကပြောပါတယ်။အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကနေနောက်ဆုံးထွက်ခွာခဲ့တဲ့ဩဂုတ်လ30ရက်နေ့နောက်ပိုင်းလူတွေကယ်ထုတ်ဖို့တာလီဘန်တွေကခွင့်ပြုခဲ့တဲ့ဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်တဲ့တောက်ချာနေကာတာလေယာဉ်ခီးစဉ်မှာတော့19ဦးလိုက်ပါနိုင်ခဲ့တယ်လို့ကုန်းလန်ခီးကနေ33ဦးထွက်ခွာနိုင်ခဲ့တယ်လို့အမေရိကန်အမျိုးသားလုံခြုံရေး NSC ပြောခွင့်ရအမ်လီဟွန်ကပြောဆိုပါတယ်ခင်ဗျာ။